ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအောင်မြင်မှုသတင်းနဲ့ဂျိုးဘိုက်တန်အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရတဲ့ဆိုတဲ့သတင်းတွေကယင်းမြုံနံသူတွေရဲ့ယုံကြည်မှုကိုမြင့်တက်သွားစေခဲ့တာကြောင့်ကမ္ဘာပန္နရေးဈေးကွက်ရုတ်ချီးဥမော်သွားခဲ့ပါတယ်ဂျိုးဘိုက်တန်အနိုင်ရတာကြောင့်အရင်ကတည်းကအခိုင်အမာမြင့်တက်လာနေတဲ့ဈေးကွက်က Pfizer နဲ့ German company BioNTech တို့ရဲ့ကာကွယ်ဆေးအောင်မြင်မှုသတင်းထွက်ပေါ်လာပြီးမှတော့တရှိန်တို့မြင့်တက်သွားခဲ့တာဖြစ်ပါတယ်။တနင်္လာနေ့ကတော့နယူးယောက်ဈေးကွက်မှာအစုရှယ်ယာဈေးနှုန်းတွေစံချိန်တင်ထိုးတက်သွားပါတယ်။ကာကွယ်ဆေးရဲ့ထိရောက်မှုက90ရာခိုင်နှုန်းရှိတာကိုစံသမှုအစစ်မှာပြသနေတယ်လို့အဲ့ဒီကုမ္ပဏီတွေကကြေညာလိုက်တာကဈေးကွက်ထဲ Adrenaline Hormone Autoze ထုတ်ပြလိုက်တယ်လို့ဖြစ်သွားပြီးမတွေ့ရတာကြာပြီဖြစ်တဲ့တရက်အတွင်းဈေးနှုန်းအများဆုံးမြင့်တက်သွားစေတာလို့လည်းAJ Bell Company ကယင်းနှမြုံနှမှုဒါရိုက်တာ Russ Mold ကပြောပါရယ်နယူးယောက်က DJIA မှာရှယ်ယာဈေးနှုန်း900ခန်းတို့မြင့်တက်သွားတာကြောင့် February လကတင်ထားခဲ့တဲ့စံချိန်ထက်ပိုများသွားခဲ့ပါရယ်မနက်ခင်းကုန်ပိုင်းလောက်ကတော့ 3.900 ခန်းတို့မှရှိနေခဲ့တာပါကာကွယ်ဆေးအောင်မြင်မှုဟာအခက်အခဲကြီးတစ်ခုကိုထိုးဖောက်ကျော်လွှားနိုင်လိုက်တာဖြစ်တယ်လို့လေလာသူတွေကချီးကျူးပြောဆိုနေချိန်မှာပဲ Pfizer ဈေးကုမ္ပဏီရဲ့အစုရှယ်ယာဈေးနှုန်းကလည်း900ခန်းတို့ကျော်တိုးတက်သွားခဲ့ပါရယ်400ခန်းတို့ကနေ900ခန်းတို့အတွင်းအစုရှယ်ယာမြင့်တက်မှုကနေပယ်အလုံးဒီပါမှာဖြစ်ပေမဲ့ကယောဂါကြောင့်အဆိုးရွားဆုံးထိခိုက်ခံရတဲ့လေကြောင်းလိုင်းတွေနဲ့အခန့်ဖျော်ဖြေရေးလုပ်ငန်းတွေမှာမြင့်တက်မှုကပိုပြီးသိသာခဲ့ပါတယ် British Airways ပင်းကုမ္ပဏီဖြစ်တဲ့ IAG နဲ့ Air France KLM လေကြောင်းကုမ္ပဏီကြီးတွေရဲ့အစုရှယ်ယာဈေးနှုန်း2500ခန်းတို့မြင့်တက်သွားခဲ့သလို Lufthansa ကုမ္ပဏီရဲ့ရှယ်ယာကတော့200ခန်းတို့မြင့်တက်သွားခဲ့ပါတယ်ခင်ဗျ